ဒရင်ဘာ English Making Sense ကဏ္ဍမှာဖတ်တယ်လို့ဒီပြရတဲ့ read ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း read the small print
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက read read ကဖတ်တာ the the small the small ကသင်ရတာ print print ကဒီနေရာမှာပုံနှိပ်ထားတာရိုက်ထားတာရေးထားတဲ့စလုံးတွေလို့လုံးောက်ဒီပြရပြီးစကစုတခုလုံးရဲ့ဓာတ်ရိုက်အသေးပေကတော့စလုံးသေးတွေနဲ့ရေးထားတာကိုဖတ်ပါဗော။ဒီအသုံးဆင်းသက်လာတာကတော့အထူးသဖြင့်စာချုပ်တွေ၊ကြော်ညာတွေကဖြစ်ပါတယ်။စာချုပ်တွေ၊ကြော်ညာတွေမှာလူတွေသဘောကျမဲ့အချက်ကိုစလုံးကြီးကြီးနဲ့ထင်သာမြင်သာရေးထားပြီးလူတွေသဘောမကျမဲ့လက်မခံချင်မဲ့အထူးသဖြင့်ချွင်းချက်တွေကိုတော့အောက်နားမှာစလုံးသေးသေးနဲ့ရေးလိရှိတာဖြစ်ပါတယ်။ဒါကြောင့်အပေါ်ကစာသားတွေပဲဖတ်ပြီးလက်မှတ်ကောက်ထုတ်လိုက်မယ်ဆိုရင်အောက်မှာစလုံးတိတိနဲ့ရေးထားတဲ့ချွင်းချက်တွေဟာကိုယ့်ကိုတုံ့နှောင်မဲ့အချက်တွေဖြစ်လာဖို့ရှိတဲ့အတွက်ကြောင့်စလုံးတိလို့တူတူငငါသိဂရုမစိုက်မဖတ်ကြဘဲလက်မှတ်ထိုးကြတဲ့အတွက်ကြောင့်ဒုက္ခရောက်တာတွေလည်းရှိတတ်ပါတယ်။ဒါကြောင့်မို့ read the small print ကတော့စလုံးတိတိနဲ့ရေးထားတာတွေကိုလည်းဖတ်ဖို့မမေ့နဲ့လို့သတိပေးထားတာဖြစ်ပါတယ်။ idiom ဆိုတဲ့တပိုက်ဓေပေကသိမကွာလှပါဘူး။တခုခုကိုသဘောမတူမီအသေးစိတ်တွေကိုတည်တည်ချာချာလေ့လာဖို့သတိပေးတာဖြစ်ပါတယ်ဒီဆုံးနဲ့ပတ်သက်တဲ့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ My brother warned me to read the small print before signing the contract
ကျွန်တော်စာချုပ်ကိုလက်မှတ်မရေးထုတ်ခင်အသေးစိတ်ကိုတည်တည်ချာချာဖတ်ဖို့ကျွန်တော်အကူကကျွန်တော်ကိုသတိပေးခဲ့တယ်လေလို့ထည့်ပြရပါတယ်ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
My brother warned me to read the small print before signing the contract.
ကုစလေတင်ပြပြီးမှကတော့
read my lips.
ဖြစ်ပါတယ်စာလုံးပေါင်းက read read ကဖတ်ပါ my ကကျွန်တော်ကျမရဲ့ lips lips ကနှာခမ်းတွေဆိုတော့စကားလုံးရဲ့ဓာတ်ရိုက်ထည့်ပဲကတော့ကျွန်တော်ကျမရဲ့နှာခမ်းကိုဖတ်ပါပေါ့ဒါဟာလေနားမကျရသူတွေအနေနဲ့တစ်ဖက်ကပြောတာကိုနားလည်နိုင်ဖို့ပါဇက်လှုပ်တာတွေကိုလိုက်ဖတ်ပြီးအတိတ်ပဲကောက်ယူတဲ့အတုံးကနေဆင်းသက်လာတယ်လို့ဆိုနိုင်ပါတယ်။ညစဉ်ဘဝမှာတော့ပြောတဲ့လူရဲ့မျက်နှာကိုမကြည့်ပဲအတံပဲနားထောင်တာတဲ့ပြောတဲ့လူရဲ့မျက်နှာကိုလည်းကြည့်တစ်ချိန်မှပဲနားလဲထောင်ရင်သူဘာပြောနေတယ်ဆိုတာကိုကောင်းကောင်းအာယုံစိုက်နိုင်တယ်လို့ကောင်းကောင်းလည်းသဘောပေါက်နားလည်မှာဖြစ်ပါတယ်။ဒါကြောင့်ဒီအတုံးရဲ့ idiom အတိတ်ပဲကဘာပြောနေတယ်ဆိုတာကိုတည်တည်ချာချာနားထောင်မှုပြောတာဖြစ်ပါတယ်။ဒီတုံးကိုသမ္မတ George Bush ရဲ့အဖေဖြစ်သူသမ္မတ H.W. Bush က1988ခုနှစ်ကထိုစဉ် Republican Party ညီလာခံမှာသူပြောတာကိုတည်တည်ဆဲဆဲနားထောင် Just Read My Lips ဆိုပြီးပြောခဲ့ဘူးတာဖြစ်ပါတယ်။ထိုစဉ်က Read My Lips No New Taxes ဆိုပြီးတော့သူကကြေညာပေးခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာအခြေအနေရအခွန်ငွေတွေကိုတိုးကောက်လာတော့သမ္မတအဖေသူလည်းနောက်ထပ်အရေးမခံရတော့ပဲသတင်းမီဒီယာတွေကသူရဲ့ read my lips ဆိုတဲ့ပြောကြချက်ကိုထောက်ပြပြီးဝေဖန်ခဲ့ကြတဲ့အတွေ့အကြုံရှိခဲ့ပါလေ။ဒီတော့နဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Read my lips. I'm not going to tolerate rudeness anymore.
ကျွန်တော်ပြောတာကိုတည်တည်ချာချာနားထောင်ပါ။ရိုင်းဆိုင်တာတွေကိုကျွန်တော်ဆက်ပြီးတော့တီးမခံတော့ဘူးလို့ထည့်ပြရပါလေ။ George Groby ရဲ့ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
Read my lips. I'm not going to tolerate rudeness anymore.
ခုနောက်ဆုံးတင်ပြပေးမှာကတော့
Read between the lines.
ဖြစ်ပါတယ်စာလုံးပေါင်းက read read ကဖတ်ပါ between between ကကြားမှာ the lines the lines ကစာကြောင်းတွေဆိုတော့စကားထုံးရဲ့ဓာတ်ရိုက်အသေးပဲကတော့စာကြောင်းတွေကြားမှာဖတ်ပါပေါ့ဒီတုံးဆင်းသက်လာတာကတော့ရှုပ်ဝဲအကြောင်းအရာတွေကိုစိတ်အတွင်းကခြေနံရိုက်ပြီးဇကွက်တွေနဲ့ပို့ရမှာဆင်းသက်လာတာဖြစ်ပါတယ်။စာကြောင်းတွေကဘာကိုဆိုလိုတဲ့ဆိုတာကိုအနှစ်အဓိပ္ပာယ်ကောက်တက်ဖို့ဖြစ်ပါတယ်။နေ့စဉ်အတုံးမှာတော့ရေးထားတဲ့စာဆိုရင်လေတကယ်ခံစားချက်ကိုမြေးထားပေမဲ့စာသားအနေထားကိုကြည့်ပြီးအခြေအနေကိုခံမှန်းကြည့်နိုင်တာကိုဆိုလိုပါတယ်။လူဆိုရင်လည်းအလားတူပါပဲ။ပြောတဲ့စကားတွေကဘာကိုဆိုလိုတဲ့စည်ရင်ကဘယ်လိုရှိတယ်ဆိုတာကိုအခြေအနေကိုအကဲခတ်ပြီးအထိပယ်ကောက်ယူနိုင်တာမျိုးဖြစ်ပါတယ်။ဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary said her marriage is fine. But reading between the lines, I think they're having problems.
မေရီကတော့သူ့အိမ်တောင်ကြီးအဆင်ပြေတယ်လို့ပြောတာပဲ။ဒါပေမဲ့အခြေအနေကိုကဲခတ်ကြည့်ရတာကသူ့တို့ပြဿနာတက်နေပုံရတယ်လို့ကျွန်တော်ထင်တယ်လို့ဒီပေရပါတယ်။ George ကိုပြီးတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Mary said her marriage is fine, but reading between the lines, I think they're having problems.
ဒီတင်ပါ read ကိုချေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
read the small print, read my lips, read between the lines.
ဒီဖြစ်ကြပါလေ။နောက်တင်ပါခုလိုချေမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။